ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဗုဒ္ဓဘာသာကျောင်းတွေနဲ့နေအိမ်တွေအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခံရတဲ့အတွက်ဗုဒ္ဓဘာသာဝင်တွေကိုအကာအကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုတဲ့စန္ဒပြပွဲတစ်ရက်ဒီနေ့မွန်လွဲပိုင်းကရန်ကုန်ကမာရွတ်မြို့နယ်တန်လွင်လန်းဘင်္ဂလားဒေ့ရှ်တန်ယုံရှိမှကျင်းပခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုသိန်းထိုင်ဦးကရန်ကုန်ကနေပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာ။ရန်ကုန်ရောက်ရခိုင်ဟန်းတော်များတာရင်နာရေးတင်ကကြီးမှုကျင်းပတဲ့ဒီနေ့စန္ဒပြပွဲမှာတန်ဃာတော်ပါ200လောက်ပါဝင်ခဲ့တာတွေ့ရတဲ့အတွက်ဒီဆန္ဒပြပွဲဟာ2009ခုနှစ်ရွှေဝါရောင်တန်ခါလှုပ်ရှားမှုအပြီးရန်ကုန်မှာတန်ခါတော်တွေအများအပြားစုဝေးတဲ့ပွဲလို့ဆိုရပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်မှာဖြစ်ပေါ်နေတဲ့ဗုဒ္ဓဘာသာယဟန်တော်များနဲ့ကျောင်းမှအကျောင်းတွေကဒီလူတွေအားလုံးကိုဗုဒ္ဓဘာသာနှောင်းအားလုံးကိုညှိမနှိပ်စက်နေတဲ့အစ္စလာမ်ဘာဝင်ကညှိမနှိပ်စက်တဲ့အတွက်ဒါတွေကိုမကျေနပ်လို့ဒီမှာလာပြီးတော့ဆန္ဒ
ပြီးခဲ့တဲ့ဂျပန်အတွင်းကဘင်္ဂလားဒေ့ရှ်နိုင်ငံရမူခေါ်ဘောင်းဝါမျိုးနဲ့ကော့ဆက်စ်ဘဇာခေါ်ဖလောင်ချိတ်ဒေသတွေမှာဒေသခံမွတ်စလင်တချို့ရဲ့တက်ခိုက်မှုတွေကြောင့်အ ਨੇ စုံဗုဒ္ဓဘာသာဖုံးတော်ကြီးကြောင့်ဆယ်ကျောင်းလောက်ပျက်စီးခဲ့တယ်လို့အင်ဂျီ40လောက်မိရှုဖြစ်စီခံခဲ့ရတယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေကရေးပါတယ်အကြမ်းဖက်တက်ခိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာမှုတွေနဲ့သေဆုံးမှုတွေလည်းရှိခဲ့ပါတယ
်ကာကွယ်ဆောင်ချောင်းကြရန်မြန်မာနိုင်ငံသမ္မတဦးသိန်းစိန်နှင့်ပါတီခေါင်းဆောင်တို့အား၎င်းမွတ်စလင်ခေါင်းဆောင်တို့ကလည်းဓာတ်ရီကိုကာကွယ်စောင့်ရှောက်ကြံရန်နိုင်ငံအသီးသီးတို့ကတောင်းဆိုဖိအားပေးကြပါ
အစွန်းရောက်ဝါဒကိုသူတို့အနေနဲ့စန့်ကျင်တဲ့အကြောင်းလဲဆန္ဒပြတန်ခါတော်တွေကမိန့်ကြပါတယ်တခိုင်လူငယ်များအသင်းကကိုငိမ့်နိုင်ကလည်းအခုလိုပြောပါတယ
်ကျွန်တော်တို့ဗုဒ္ဓဘာသာအိမ်တရားကျော်ကိုကုစလင်အစွန်းရောက်တွေကမိရှိုးပလိုက်တယ်ပြီးတော့ကမ္ဘာနိုင်ငံအသီးသီးမှာလည်းကျွန်တော်တို့ဗုဒ္ဓဘာသာကိုဗုဒ္ဓဘာသာတွေကိုလိုက်ပြီးသတ်နေတယ်ကျွန်တော်တို့ဗုဒ္ဓဘာသာအဆောက်အုံတွေကိုဖျက်ဆီးနေတယ်ဗုဒ္ဓရုပ်ပေါ်တော်တွေကိုပါဖျက်ဆီးနေတယ်ဒါကိုတပတ်မွတ်စလင်အဖွဲ့ချုပ်ကလည်းဒါတွေကိုအခုချက်ချင်းရပ်တန့်ပေးဖို့တောင်းဆိုပေးနေချိန်မှာလည်းအခုမြန်မာနိုင်ငံကဒီတန်ခါနိုင်ငံကခေါင်းဆောင်တွေဘုန်းကြီးတွေကဘာရေးမှာဘုန်းကြီးတွေဒီလိုဘာသာသာသနာကိုစော်ကားလာတဲ့အချိန်မှာကျောင်းထဲမှာအိမ်မနေဘဲနဲ့ဂျာတွေကိုအမြန်ဆုံးဝင်ရောက်တားဆီးပေးဖို့အရှင်ဘုရားတွေကိုတပည့်တော်တွေကတောင်းဆိုပါတယ်မြန်မာနိုင်ငံကို OIC လောဝလက်မခံပ
ါ OIC ကိုလောဝလက်မခ
ံ OIC လောဝလက်မခံ
ဒီကနေ့လာပိုင်းတွေအတွင်းရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ဒီကိရုံးတွေနဲ့ပတ်သက်ပြီး OIC Islamic Council အဖွဲ့အစည်းကကိုယ်စားလှယ်တွေမြန်မာနိုင်ငံမှာလာရောက်ပြီးတော့စုံစမ်းစစ်ဆေးတာမျိုးကိုလက်မခံနိုင်ဘူးဆိုပြီးတော့လည်းဆန္ဒပြသူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတရားရုံးချုပ်ကတော့ Ramu နဲ့ Causes Bazaar ဒေသတွေမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မိရှို့တက်ခဲ့မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်တွေအနေနဲ့အချိန်မီအကာအကွယ်မပေးနိုင်ခဲ့တဲ့အပေါ်မှာဖြည့်ရှင်းရမယ်ဆိုပြီးဒေသခံအစိုးရဒီတဲ့ဝင်ကြီးဌာနတချို့နဲ့အာဏာပိုင်တွေကိုခေါ်စစ်ဆေးတာမျိုးတွေရှိပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အစိုးရရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေဟာအကြမ်းဖက်မှုတွေပေါ်ပေါက်ပြီးမှထုတ်ပြန်တာဖြစ်ပြီးဖြစ်ပေါ်နေချိန်မှာဗုဒ္ဓဘာသာဝင်တွေကိုထိထိရောက်ရောက်အကာအကွယ်မပေးခဲ့ဘူးဆိုပြီးဆန္ဒပြသူတွေကကန့်ကွက်နေခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကတော့ဒီလိုအကြမ်းဖက်မှုတွေဟာမတူညီတဲ့လူအဖွဲ့အစည်းတွေကြားအစဉ်တစိုက်တင်းမြောင်နေခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်သမိုင်းဝင်အမဲဆက်တစ်ခုဖြစ်သွားခဲ့ပြီဆိုပြီးကြေညာချက်ထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးမဟွန်ဒန်ခန်အလင်ဂါကတော့ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေကိုတက်ခတ်ခဲ့တာတွေနဲ့ပတ်သက်လို့လူ160ကျော်ကိုသူဖမ်းဆီးထားတယ်လို့ပြောဆိုပြီးလူမျိုးရေးမုန်းတိမှုတွေဖြစ်ပေါ်အောင်လှုံ့ဆော်ဖန်တီးတဲ့သူတွေကိုသူတို့အစိုးရဘက်ကပြင်းပြင်းထန်ထန်အရေးယူခိုင်းတွေဖြေရှင်းသွားမယ်ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ။